ရင်းနှီးမြှုပ်နှံမှုကိုကန့်လန့်တာကိုအားနည်းတဲ့လက္ခဏာတစ်ခုအဖြစ်မှားခြင်းသတ်မှတ်တာမျိုးမလုပ်ဖို့မြောက်ကိုရီးယားကအမေရိကန်ကိုတတိပေးလိုက်ပါတယ်။သမ္မတဒေါ်နယ်ဆွမ်နဲ့ခင်ဂျွန်ဝန်တို့ထေကြီးစည်းဝေးလုပ်ဖို့ရှိနေချိန်မှာပဲအခုလိုတတိပေးလိုက်တာပါ။ကိုရီးယားကျောင်းဆွဲကအခြေအနေဟာရင်းနှီးမြှုပ်နှံမှုပြန်လည်ပြည့်နေရေးစီဥတည်နေချိန်မှာပဲမြောက်ကိုရီးယားဟာ DPRK ကိုရည်ရွယ်ချက်ရှိရှိရန်ဆောင်နေတယ်လို့မြောက်ကိုရီးယားနိုင်ငံခြားရေးဌာနပြောခွင့်ရတဲ့သူကနိုင်ငံပိုင်သတင်းဌာနကိုတင်းငင်းနေနေမှာပြောပါတယ်။ DPRK ဆိုတာကတော့မြောက်ကိုရီးယားရဲ့တရားဝင်နိုင်ငံအမည်ကိုရီးယားပြည်သူ့ဒီမိုကရက်တစ်သမ္မတနိုင်ငံရဲ့အတူပေါက်ပါသမ္မတထရမ့်ရဲ့အမြင့်မားဆုံးနိုင်ငံရေးတရားပေးမှုနဲ့တန်ခတ်အရေးယူမှုတို့ကြောင့်စစ်ဆင်ရေးစပွဲကိုမြောက်ကိုရီးယားတို့ရောက်လာတာဖြစ်တယ်လို့အမေရိကန်ဘက်ကပြောနေတာကိုမြောက်ကိုရီးယားနိုင်ငံခြားရေးဌာနတာဝန်ရှိသူကအရင်ကပြောဆိုတာပါဒီလကုံဒါမှမဟုတ်ဇွန်လ3ပိုင်းမှာလုပ်ဖို့ရှိတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးမတိုင်ခင်တရင်ပတ်နိုင်ငံလို့တောင်မြောက်ကိုရီးယားခေါင်းဆောင်နှစ်ယောက်ရဲ့သမိုင်းဝင်ထိပ်သီးအစည်းအဝေးပြီးတလတော်မရှိတဲ့အချိန်မှာပဲမြောက်ကိုရီးယားဘက်ကအခုလိုဝေဖန်ပြောဆိုချက်ထွက်လာတာပါကိုရီးယားနိုင်ငံကောင်းဆောင်တွေတွေ့ဆုံကြခြင်းကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းတဲ့ရေဦးတည်လုပ်ဆောင်ဖို့ကင်ဂျွန်ဝန်ကကတိပြုခဲ့တယ်လို့တောင်ကိုရီးယားအချိန်နဲ့ကပ်ညီအောင်မြောက်ကိုရီးယားအချိန်ကိုနိုင်ယူဝက်ရှေ့တိုးမယ်လို့လည်းကတိပေးခဲ့ပါတယ်။အဲဒီကတိအတိုင်းကတော့စနေနေ့ကပဲမြောက်ကိုရီးယားစံတော်ချုပ်ကိုကြောင်းခဲ့ပြီးပါပြီ။ဒါပေမဲ့လည်းဒေတာတွင်းမှာအမေရိကန်ကစစ်သက်ဆိုင်ရာလူထုလက်နက်အင်အားရှေ့ပြောင်းမှုတွေလုပ်နေတာနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအကြောင်းပြောတာတွေကလည်းဂျင်းညာရေးလုံငန်းစဉ်ကိုတိကျစေတယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ပြောခွင့်ရတင်းငင်းနေကပြောတဲ့အထက်မှာပါပါတယ်။